တော်ရရှင်များရှင်ကျမသင်္ကီထိုက်ပါကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအန်တရဲတားဆီးနိုင်ရေးအတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတိုက်တွန်းထားတဲ့အကြောင်းတွေကိုပြောပြပေးချင်ပါတယ်မြန်မာနိုင်ငံမှာလက်ရှိအချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူတဦးမှမရှိသေးဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတနင်္လာနေ့ညပိုင်းမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအန္တရာယ်ထင်ချုံရေးလူမှုကြတည်ငြိမ်မှုရှိရေးအတွက်လူမှုကဝန်ဝန်ဆောင်ရွက်ဖို့လည်းတိုက်တွန်းသွားပါတယ်
။ကျမရဲ့လိုအပ်ချက်အရာမလိုအပ်ဖဲလူစုလူဝေးမဖြစ်အောင်လိုက်နာဆောင်ရွက်ဖို့မှာပြည်သူတွေကအဓိကဖြစ်ပါတယ်။ကျမရဲ့ဝင်ကြီးဌာနရဲ့ညွှန်ကြားချက်တွေကိုတိတိကျကျလိုက်နာရေးမှာပြည်သူတွေကအဓိကပါပဲ။ယခုလိုအချိန်အခါမျိုးမှာမတိမကျမမှန်ကန်တဲ့သတင်းတွေမပြန့်ပွားရင်းဟာလေပြည်သူတွေကအဓိကပါပဲအစိုးရလွန်ပြီးရိတ်ခါဆူဆောင်းရေးကဲ့သို့သောမတည်ငြိမ်ဖြစ်စေမဲ့လုပ်ငန်းမှများမဖြစ်ပေါ်ရင်းမှလည်းပြည်သူတွေကအဓိကပါယခုအချိန်ကျမတို့နိုင်ငံမှာ COVID-19 ရောဂါရရှိနေသူတဦးတယောက်မှမတွေ့ရသေးပါဘူ
းလူစုလူဝေးဖြစ်စေမဲ့ကြံပွဲတော်တွေလိုမျိုးအစိုးရကကျင့်ပကွင်တမျက်ထားပြီးလည်းဖြစ်ပါတယ်ဒါအပြင်ကမ္ဘာတလွာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကြောင့်စီးပွားရေးထိခိုက်သက်ရောက်မှုသက်သာစေဖို့အတွက်လဲချင်းငွေတိုးနှုန်းလျှော့ချပြီးပို့ကုန်လုပ်ငန်းတွေကိုလည်းအခွန်ကင်းလွတ်ခွင့်ပေးမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောပါတယ
်။ COVID-19 ကြောင့်စီးပွားရေးထိခိုက်မှုအများဆုံးကြုံတွေ့ရနိုင်တဲ့လုပ်ငန်းများ CMP လို့အများသိကြတဲ့ကုန်ကြမ်းပေးကုန်ကြောယူလက်ခစားစနစ်ဟိုတယ်နဲ့ခရီးသွားလာရေးလုပ်ငန်းများအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းများအတွက်အထူးသက်သာသောအတိုးနှုန်းမြင့်ချွေပြင်းချွေငွေများနဲ့အခွန်ကင်းလုပ်ခွင့်ရရှိနိုင်ရေးစီမံသွားပေးမှာဖြစ်ပါတယ်။ဒါအပြင်ပို့ကုန်လုပ်ငန်းများမှကြိုတင်ကောက်ခံတဲ့ဝင်ငွေကွန်100%ခိုင်နှုန်းကိုလည်းဒီခုဘန်တာနှစ်ကုန်အထိကင်းလုပ်ခွင့်ပေးသွားမှာဖြစ်ပါတယ်။
ကိုရိုနာဗိုင်းရပ်စ် disease COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဗဟိုကော်မတီကိုဇန်နဝါရီလ30ရက်နေ့ကစတင်ဖွဲ့စည်းခဲ့ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဥက္ကဋ္ဌအဖြစ်တာဝန်ယူထားပါတယ်။ COVID-19 ကာကွယ်ကုသထိန်းချုပ်ရေးဆိုင်ရာရန်ပုံငွေတရက်ကိုထူထောင်သွားမှာဖြစ်တဲ့အတွက်စေတနာရှင်ပြည်သူတွေထဲ့ဝင်လှူဒန်းကြဖို့လဲဒေါက်ဆန်းစုကြည်ကတိုက်တွန်းပါတယ်။လက်ရှိမှာတော့နိုင်ငံခြားငွေဈေးနှုန်းကျပြီးမြန်မာကျပ်ငွေဈေးတက်နေတာကြောင့်ပို့ကုန်လုပ်ငန်းတွေတုန့်ဆိုင်နေပါတယ်။ဒါအပြင်ကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့ရာတရုတ်နိုင်ငံဘက်ကကုန်ချမ်းအဝင်ရပ်တာကြောင့်အများစုအထည်ချုပ်အလုပ်သမားထောင်နဲ့ချီအလုပ်လက်မဲ့ဖြစ်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအဆိုးဆုံးဖြစ်တဲ့နိုင်ငံ9နိုင်ငံကခီးတဲ့တွေမြန်မာနိုင်ငံကိုဆက်ရောက်ချိန်မှာ14ရက်ကြာတီးခြားခွဲထားစောင့်ကြည့်မဲ့အစီအစဉ်ကိုလည်းမတ်လ15ရက်နေ့မှာမြန်မာအစိုးရကစတင်လိုက်ပါတယ်။တရုတ်၊တောင်ကိုရီးယား၊အီတလီ၊အီရန်၊စပိန်နဲ့ဂျာမနီကခီးသွားတွေကိုသတင်းနှစ်ပတ်တီးခြားစောင့်ကြည့်မှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားရာတရုတ်နိုင်ငံဟူပေပြည်နယ်နောက်ဗိုင်းရပ်စ်အဆိုးဆုံးကူးစက်ပြန့်နှံ့ရာဖြစ်တဲ့တောင်ကိုရီးယားနိုင်ငံဒေဂူးနဲ့ဂျောင်ဘွတ်ပြည်နယ်တွေကိုပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းခီးသွွားထားသူတွေကိုလည်းမြန်မာနိုင်ငံကိုဝင်ရောက်ခွင့်ပြုမှာမဟုတ်ဘူးလို့အစိုးရကသတင်းထုတ်ထားပါတယ်။မြန်မာနိုင်ငံတည်းမှာလည်းတန်တရားနဲ့စောင့်ကြည့်စစ်ဆေးနေစေလူနာတွေရှိပေမဲ့တနင်္လာနေ့အထိတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းအတည်ပြုလူနာတဦးမှမရှိသေးပါဘူးရှင်။